တရုတ်နိုင်ငံကိုတနင်္လာနေ့ကစရောက်ခဲ့တဲ့မြန်မာတမတော်ကာကွယ်ရေးဦးစီးချုပ်ဝေကျုံမူကြီးမင်းအောင်လှိုင်ဟာတရုတ်သမ္မတရှီကျင်းပင်နဲ့မနေ့ကဘီဂျင်းမြို့တော်မှာတွေ့ဆုံပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်က OBOR တရုတ်ကပတ်လမ်းကြောင်းဒုတိယအကြိမ်ကြီးလာခံတက်ရောက်ဖို့ဒီလာနှောင်းပိုင်းတရုတ်နိုင်ငံကိုသွားရောက်ဖို့ရှိနေချိန်မှာအခုလိုမြန်မာစစ်ကောင်းဆောင်နဲ့တရုတ်သမ္မတတို့တွေ့ဆုံခဲ့တာပါ။သမ္မတရှီနဲ့ဝေကျုံမူကြီးမင်းအောင်လှိုင်တို့အခုလိုကြိုတင်ပြီးဘာကြောင့်တွေ့ဆုံခဲ့ရတယ်လဲဆိုတာနဲ့ပတ်သက်လို့ကိုဝင်းမင်းတင်ပြမှာပါ
။ဟုတ်ကဲ့ပါ။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့အရင်နေ့တွေကတရုတ်စစ်ဦးစီးချုပ်နဲ့တရုတ်ကွန်မြူနစ်ပါတီနိုင်ငံသားကြီးအကြီးအကဲတို့နဲ့တွေ့ပြီးမှအခုတော့ဒီကမ္ဘာအင်အားကြီးနိုင်ငံရဲ့အဆင့်မြင့်ဆုံးနဲ့ဩဇာရှိဆုံးကောင်းဆောင်သမ္မတရှီနဲ့တွေ့ပြီးမြန်မာဘက်ကလည်းနေဆက်လုံခြုံရေးနဲ့တည်ငြိမ်ရေးကောင်းမွန်အောင်လုပ်ပေးမယ်လို့ကတိပြုခဲ့ပါတယ်။အဲ့ဒီတော့အခုလိုတရုတ်အဆင့်မြင့်ဆုံးကောင်းဆောင်နဲ့မြန်မာကာကွယ်ရေးဦးစီးချုပ်အရင်တွေ့ဖို့ဖြစ်လာရတာကိုမြန်မာအရေးသုံးသက်သူ George Town တက္ကသိုလ်ကဂေါ်လူဆောင်ပမောက္ခ David Steinberg က
Mr. Wang wanted to talk to Chinese before Aung San Suu Kyi.
ဘုဂျုံဝီမင်းအောင်လှိုင်အနေနဲ့ဒေါန်ဆန်းစုကြည်တရုတ်နဲ့မတွေ့ခင်မှာသူကဥအောင်ဂျိုတင်တွေ့ကျင်တဲ့သဘောရှိပါတယ်။အဓိကကြတဲ့ကိစ္စရပ်ဒီမှာတရုတ်နဲ့သူနဲ့သဘောတူညီထားမှုရှိတယ်ဆိုတာပြကြင်မုံရပါတယ
်။ဒါပြင်ပမောက္ခ Steinberg ကပဲတရုတ်ဘက်ကဖိတ်ကြားရခြင်းကိုလည်း
President Xi wants to make sure that he has
သမားရှိဘက်ကလည်းတရုတ်အနေနဲ့မြန်မာနိုင်ငံနဲ့လုပ်ချင်တဲ့အဓိကကိစ္စတွေမှာမြန်မာတပ်မတော်ဘက်ကသဘောတူညီမှုရထားတယ်ဆိုတာကြားချင်ပုံရပါတယ်ဒီကိစ္စထဲမှာခေတ်သစ်ပိုးလမ်းမအပြင်ကြောက်ဖြူကိုဖောက်မဲ့မြန်နိုးမြင့်ရထားလမ်းကနေမြေဆုံဆဲအထိပါပါတယ
်ဒါအပြင်တရုတ်နဲ့မြန်မာတပ်မတော်နှစ်ခုလုံးမှာရှိနိုင်တဲ့ဘုံအကျိုးစီးပွားကိုလည်းပါမောက္ခစတိုင်ဘက်က
ဒါကတရုတ်နဲ့မြန်မာတပ်မတော်တို့အနေနဲ့သူတို့ဘုံအကျိုးစီးပွားအတွက်ဒေါန်ဆန်းစုကြည်ကိုပါသဘောတူလာအောင်လုပ်တဲ့အနေအထားတိဖြစ်ကောင်းဖြစ်နိုင်ပါလေ
ဒါပေမဲ့ဒီခီးစဉ်ဖြစ်ဖို့ကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့အကျိုးစီးပွားကပိုများနိုင်တယ်လို့ပါမခစတိုင်ဘက်ကဆိုပါလေ
I think it is more in Minang Huang's interest to make
ဒီကိစ္စမှာကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့သူ့နဲ့ဒေါန်ဆန်းစုကြည်တို့အကြားမယုံကြည်မှုတွေကြီးကြီးမားမားဖြစ်နေခြင်းမှာသူ့ဘက်ကတရုတ်သမ္မတကိုဥအောင်ပြောနိုင်ဖို့အတွက်ပိုအာတိသရှိဖို့များပါလေ
မြမအရေးသုံးသက်သူနဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမှုဟောင်းပရစ်စလာကလပ်ကတော့ဒီခီးစဉ်ဖြစ်လာရပုံကို
Well I think that it's part of the
ဒီခီးစဉ်ဖြစ်လာတာကမကြခင်ကျင်းပမဲ့ခေတ်သစ်တရုတ်ပိုလန်မှာထိပ်သီးဆွေးနွေးပွဲမှာဒေါန်ဆန်းစုကြည်တရုတ်သမ္မတနဲ့မတွေ့ခင်မှာကာကွယ်ရေးဦးစီးချုပ်ကအရင်ကြိုးပြီးတွေ့ကျင်တဲ့အတွက်အခုလိုစီစဉ်ခဲ့ကြပုံရပါတယ
်ပရစ်စလာကလပ်ကဆက်ပြီးအရင်ပုံရဟန်းမင်းကြီးမြန်မာပြည်ကိုလာလေတုန်းကလည်းကာကွယ်ရေးဦးစီးချုပ်ကရန်ကုန်ဆင်းပြီးအခုလိုဥအောင်သွားတွေ့ခဲ့ဘူးတယ်လို့ထောက်ပြခဲ့ပါတယ်။ဒါပေမဲ့အမေရိကန်အခြေစိုက်စတင်ဆန်ဖွဲ့ကတရုတ်ဌာနညွှန်ကြားမှုယွန်ဆန်ကတော့တရုတ်ဘက်ကတော့နှစ်ဖက်လုံးကိုမျှအောင်ဆက်ဆံတာပါလို့ဆိုပါတယ
် China plays a balancing diplomacy between the military
တရုတ်အနေနဲ့မြန်မာအရက်သားဆိုရနဲ့မြန်မာတပ်မတော်ကြားမှာမျှအောင်ဆက်ဆံနေရတဲ့သဘောပါ NLD ရတအစိုးရနဲ့ကောင်းမွန်တဲ့ဆက်ဆံရေးရှိတာကိုကြားတဲ့ချိန်ထဲမှာပဲတရုတ်ရဲ့မိတ်ဆွေဟောင်းမြန်မာတပ်မတော်ကလည်းနောက်ထပ်မထားဘူးဆိုတာကိုပြတာပါ
အဲ့ဒီတော့အခုဆွေးနွေးပွဲမှာသမ္မတရှီဘက်ကမြန်မာနယ်စပ်လုံခြုံရေးကိုပိုလုပ်ဖေးဖို့ပြောတာကိုပရစ်စလာကလပ်က
It's my feeling that relations between the Tatmadaw and the Chinese are not great right now
မြန်မာတပ်မတော်နဲ့တရုတ်တို့ရဲ့ဆက်ဆံရေးကလောလောဆယ်မှာတိတ်ပြီးမကောင်းတာဘူးလို့ခံစားမိပါတယ်။အထူးသဖြင့်မြန်မာနယ်စပ်မှာမကြခင်နှစ်တွေအတွင်းတပ်မတော်ဘက်ကလှုပ်ဆောင်နေတာတွေကိုသဘောမကျတဲ့သဘောပေါ့။အထူးသဖြင့်တိုက်ပွဲတွေကနေတရုတ်ပြည်ဘက်ကိုကြောပြီးထိခိုက်လာတာတွေအတွက်ပေါ့နော်။ဒါကြောင့်တရုတ်ဘက်ကလာတဲ့သတင်းတွေမှာသမရရှိဘက်ကမြန်မာကာကွယ်ဦးစီးချုပ်ကိုနယ်စပ်မှာတိတဲ့ပိုးပြီးကောင်းအောင်လုပ်ဖို့ပြောခဲ့တာမထူးဆန်းပါဘူ
း။ဒါအပြင်ဒီဆွေးနွေးပွဲမှာပဲတရုတ်သမရရှိဘက်ကတရုတ်ခေတ်သစ်ပိုလန်မှာကြီးတိုးတက်မှုရှိနေတဲ့အကြောင်းချီးကျူးပြောကြခဲ့တဲ့ပေါ်ပရစ်စလာကလပ်က
သမရရှိဘက်ကတော့ဒီပေါ်မှာတိုးတက်မှုရှိတာကိုမြင်ကျင်ပုံရပါတယ်။ဒါပေမဲ့တိုးတက်မှုဆိုတာကဘယ်လိုဆိုလိုတာလဲပေါ့နော်။တရုတ်ဘက်ကဆိုလိုချင်တာကတော့ရှင်းပါတယ်။ဒါပေမဲ့နေပြည်တော်ကမြန်မာအစိုးရအတွက်ကတော့ဒီခေတ်သစ်ပိုလန်မှာစီမံကိန်းပေါ်မှာအထူးစိုးရိမ်ချက်တွေရှိနေတာတွေ့ရပါတယ်။
တကယ်တော့အခုလိုမြန်မာဘက်ကတရုတ်ပိုလန်မှာစီမံကိန်းပေါ်တုံ့ဆိုင်နေတာကိုတရုတ်ဘက်ကဒီတစ်ခေါက်တွန်းအားပေးနေတဲ့သဘောလဲပါတယ်လို့ယွန်ဆန်ကဆိုပါတယ်။ဒါအပြင်အိန္ဒိယနိုင်ငံနဲ့စီးရေးဆက်ဆံမှုတွေမြန်မာနိုင်ငံမှာပုံများလာနိုင်တဲ့အပေါ်တရုတ်ဘက်ကစိုးရိမ်ပြီးဖိတ်တာဖြစ်နိုင်ပါလားလို့မေးရမှာယွန်ဆန်ကတရုတ်မြန်မာဆက်ဆံရေးကအများကြီးပိုကြီးတယ်လို့ဆိုပါတယ်။တကယ်တော့မြန်မာနိုင်ငံအနေနဲ့ရခိုင်ပြည်ထောင်စုတွေကြောင့်နိုင်ငံတကာဖိအားတွေခံရပြီးနောက်နိုင်ငံတွေနဲ့ဆက်ဆံရေးကျဲလာက တရုတ်နဲ့ဆက်ဆံရေးတိုးမြင့်လာချိန်မှာဒီခေတ်စဉ်ဖြစ်လာတာပါခင်ဗျ။